ဆရာနာသိမ်းပြီးကျမရေးဝန်ထမ်းတွေအလုံးမစင်မဲ့တပိတ်မှောက်ခဲ့တာကြောင့်ပိတ်ခဲ့ရတဲ့ရန်ကုန်ပြည်သူစေယုံကြီးကိုမြန်မာစစ်ကောင်စီကအင်ကာနေကစပြီးတော့ပြန်ဖွင့်ဖို့ကြိုးစားဖို့စီစဉ်နေပေမဲ့လည်းအရင်လိုပုံမှန်မလဲပတ်နိုင်ဘူးလို့ကျမရေးဝန်ထမ်းတွေကဆိုပါတယ်။အများစုဖြစ်တဲ့ဆရာဝန်၊သူနာပြုနဲ့အောက်ခြေဝန်ထမ်းတွေက CDM အလုံးမစင်ရေးလှုပ်ရှားမှုမှာပါဝင်နေတဲ့ပြင်စေဝန်ထမ်းတချို့ကိုလည်းဝရမ်းထုတ်ဖမ်းဆီးလာတာကြောင့်လက်ရှိပေးနေတဲ့ကုသမှုတွေအတွက်ပါပုံမှုခက်ခဲသွားပြီလို့လုံးကြုံရေးရမိမဖော်လို့တဲ့ဆရာဝန်တူကဆိုပါတယ်။ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့အခုလိုဒီရန်ကုန်စေယုံကြီးပြန်ဖွင့်ဖို့ကြိုးစားနေတဲ့နောက်ဆုံးအခြေအနေကိုအခုလိုဆရာဝန်ကဆရှင်းပြပါတယ
်။ဟုတ်ကဲ့ဟိုစေယုံကြီးအခုပြန်ဖွင့်ဖို့လုပ်နေရဆိုတာကတော့ပြည်ပလူနာဌာနလို့ခေါ်တာပေါ့နော်။ OPD လေးကိုဖွင့်ဖို့သူတို့လုပ်နေရပေါ့။အခု OPD ပြန်ဖွင့်ပြီလို့ကျွန်တော်လည်း Facebook ထဲမှာဖတ်လိုက်ရပါတယ်ဒါပေမဲ့တကယ်တမ်းစေယုံမှာဖွင့်သလားလူနာတွေနားသလားသူတို့ကြင်ညာတဲ့ဆရာဝန်ကြီးလာကြည့်သလားဆိုအဲ့လိုလည်းမဖွင့်နိုင်သေးဘူးလို့သိရပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဒီဘလို့အခက်ခဲစင်ခေါ်မှုတွေရှိလာလဲအခုလို
စေယုံကြီးဖွင့်ဖို့ဆိုတာဒီစေယုံတခုကျွန်တော်တို့ဟိုစေယုံမှာကြတော့ကွက်တွေလည်းအများကြီးရှိအဆောင်တွေလည်းအများကြီးရှိရဲ့နောက်ဟိုဌာနတွေလည်းအများကြီးရှိရဲ့ပေါ့အဲ့ဌာနတွေအလုံးအကုန်လုံးကတကားပိတ်တော့ပိတ်ပြီးသွားကြတာမျိုးဆိုတော့ပြန်ဖွင့်ဖို့ဆိုတာလွယ်လွယ်ကူနဲ့ပြန်ဖွင့်လို့ရမှာတော့မဟုတ်ပါဘူးနကူရဲကွာကျွန်တော်တို့မှာကစီတန်လုတ်တယ်ဆိုပေမဲ့အပြင်ကိုလွတ်လို့မရဘူးလူနာအပိတ်ပြကြတော့ကျွန်တော်တို့ကကုပေးရတယ်ဥပမာဆိုတော့ကင်ဆာဆေးသွင်းတဲ့လူတွေဓာတ်ရောင်ခြေကုသပေးတဲ့လူတွေဘာဖြစ်လို့လဲဆိုတော့အဆက်မပြတ်ကူရမှာလေကင်ဆာဆေးဆိုလို့ရှိရင်6လစက်တိုက်ကောင်မှုကုလစက်တဲ့သူကုစီတဲ့ကုရမှာလေဖြစ်တယ်အဲ့လူနာတွေအတွက်ကတော့ OBD ပြန်ဖွင့်ပြီးတော့ကုပေးရတာပေါ့နော်ဒါပေမဲ့အဲ့လူမဟုတ်တဲ့ဂျန်တဲ့လူနာတွေအတွက်ကတော့အကုန်လုံးကိုပိတ်ထားပါတယ
်ဟုတ်ကဲ့နောက်ထပ်ရောစင်ခမှုတွေဘာတွေရှိလာသေးလဲ
လူနာတွေကလည်းမလာကြပါဘူးသူတို့ကိုယ်တိုင်ကိုကသူကျွန်တော်တို့လုတ်တဲ့တိုင်းမှာဖြစ်နေဟာသူတို့အကုန်သိတယ်ဒီမှာရှိတဲ့အခက်အခဲတွေသူတို့နားလဲသူတို့ကလည်းအတင်းကြပ်ကြီးစိတ်ရုံမလာပါဘူးအဲ့ခါကျတော့အခု OBD ကဖွင့်တယ်ဖွင့်ဖို့ကြိုးစားတော့လည်းပဲကုတဲ့ချီတော့လူနာတွေလာပြီးကုနေတာမျိုးတော့မရှိပါဘူးဟိုလွယ်တော့မလွယ်ပါဘူးဘာလို့ဆိုတော့ OBD ကြည့်ရဆိုရင်တောင်မှလူနာတိုင်းကဒီလိုအပြင်ပြည်ဒီစေးလေးတောက်ဆိုပြီးတော့အင်းပြန်လွတ်လို့ရမျိုးကိုသားဟိုအပြင်မှာစေကန်းထိုင်တယ်လို့လေအဲ့လိုမျိုးသားကုလို့ရမယ်ဟိုအတွင်းလူနာဖြစ်ကုလို့ရတဲ့ဟာမျိုးကြီးကတော့ OBD နဲ့ဘလို့မှအဆင်မပြေနိုင်ပါဘူးကျွန်တော်တို့ဆရာဝန်ကြီးပဲကုလို့ရမှာမဟုတ်ဘူးအခုလူဆိုလို့ရှိရင်ဟို professor ကဟိုထိတ်ဆုံးဟောင်းခေါင်းဆောင်ပိုင်းရဲ့ဆရာဝန်အကြီးကြီးကကုတယ်ဆိုပေမဲ့လည်းပဲတကယ်တမ်းအဲ့ဆရာဝန်ကြီးကြီးကဝတ်ထဲမှာနေရောညောင်နေပြီးတော့စေးထိုးစေးတိုက်လုပ်နိုင်တာမဟုတ်ဘူးလေနောက်မှဆရာဝန်အငယ်တွေလိုတယ်အဲ့အောက်မှာဆရာမတွေလိုတယ်နောက်အဲ့အောက်မှာဟိုအောက်ချင်ဟိုကျမရဲ့ဝန်တန်းလုပ်သားတွေလိုတယ်ဟုတ်ကဲ့အပေါ်ရန်လေးနဲ့အံပြားလေးဖွင့်ရုံနဲ့တော့အရင်လိုစေယုံကြီးပြန်လဲပတ်နိုင်မှာမဟုတ်ပါဘူ
းဟုတ်ကဲ့အဲ့တော့အခုနောက်ဆုံးဒီဖွင့်ထားနိုင်တဲ့အနေအထားကပြင်ပလူနာဌာနဖြစ်ပေါ့နော်ခုနဆရာပြောတဲ့ဒီကင်ဆာလူနာတွေအတွက်ရောဘယ်လိုမျိုးကုသပေးနေတဲ့အနေအထားတွေရှိလဲ
အဲ့ဒီလူနာတွေကတော့အရင်ကတည်းကကျွန်တော်တို့စီမှာနေထိုင်ဆေးလက်လာသွင်းတာကိုရှေ့ကဟိုအရင်ကိုဗစ်တော့ကုရတဲ့တန်မှာထိုင်ပြီးတော့သူတို့အတွက်တနေ့စာဆေးလေးပေးပြီးကုပေးပြီးပြန်နောက်တစ်ကြပြန်လာအဲ့လိုဟိုမနေ့စင်နာကြီးကနေနေ့ကတနားကြီးအတွင်းမှာကုပေးတယ်လို့သိရပါတယ်ဘူချန်နဲ့ဝတ်တရားလူနာတွေကတော့မရှိဘူးလို့သိရပါတယ
်ဟုတ်ကဲ့နောက်ဒီထိခိုက်ဒဏ်ရာရတဲ့လူနာတွေကုသမှုအပိုင်းရော
အဲ့ဒါကြတော့ဥပမာဆိုတော့လူရန်ကုန်မြို့တနေရာမှာရက်ွက်တစ်ခုမှာလူတွေအစုလိုက်ပြန်လာတနက်တန်းနဲ့လည်းအများကြီးရတယ်ဆိုလို့ရှိရင်ကျွန်တော်ကအဲ့ဒါတခြားလဲလွတ်လို့မရဘူးနောက်ပြီးတော့ဟိုထိခိုက်ဒဏ်ရာရတဲ့ဆွဲနေရာမှာဟိုသွေးကြောထိလို့သွေးကြောစာချင်နဲ့ခွဲရမယ်ဟာလည်းရှိတယ်အုံနောက်ထိလို့အုံနောက်အောင်ရဆောင်နဲ့ခွဲရမှာလည်းရှိတယ်အထူးကခွဲစိတ်ဆောင်ဝင်ကြီးကြီးကုရမယ်ကိစ္စလည်းရှိတယ်အဲ့ဒီခါကျတော့ဘယ်မှလွတ်လို့မရဘူးဘယ်မှမှခွဲလို့မရဘူးနောက်ပြီးတော့ဟိုထိခိုက်ဒဏ်ရာအတွက်ဆိုရှင်အယူဆောင်ဝင်တွေအများဆုံးကုကြတာပေါ့နော်ခြေလက်တွေထိရဆိုသူတို့ပဲဆိုင်တာဟုတ်အဲ့လိုလူနာတွေအတွက်ကတော့ကျွန်တော်တို့ကအဲ့ဒီရက်ဒီမှာခုနဥပဒေမဟုတ်ပြင်မဲ့လည်းအရေးပေါ်ဖွင့်ပြီးတော့မြန်မြန်ကုပေးပြီးမြန်မြန်ပေးဆင်းအောင်လုပ်ပြလိုက်တယ်ပေါ့နော်အဲ့လောက်ပါပဲစေယုံကြီးတော့ပြန်ဖွင့်တယ်ဆိုတဲ့သဘောမဟုတ်ပြင်မဲ့ဒီလူနာတွေတော့ကျွန်တော်တို့ကဒီတိုင်းပြန်လှလိုက်ရင်တည်သွားမယ်ဟာတွေမဟုတ်လို့ကျွန်တော်အဲ့ဒါကြီးကြောင့်ကုပေးပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုလှုပ်ဆောင်နေတဲ့ဒီ CDM ဆရာဝန်တချို့လည်းအဖန်ခံလိုက်ပြီးတော့နောက်စီးရင်နေစအဖန်ဖို့အတွက်ဝရမ်းထုတ်တာတွေတွေ့ရပါတယ်အဲ့တော့ဒါတွေကတော့အဓိကဘာကြောင့်လို့အခုလိုဖြစ်လာတယ်ထင်လား
ဒီကတော့သူတို့ပြေးနေတာအကြောက်တရားလို့ထင်တာပဲလူတွေကြောက်လန့်သွားပြီးတော့ငါဖန်ကုန်များငါတော့အလုပ်ဖြုတ်တော့မှာအဲ့လိုမျိုးနဲ့ဟိုသူတို့ကအလုပ်ပြန်ဆင်းအောင်လုပ်တယ်ပေါ့နော်သူတို့ကအဲ့လိုလိုက်ဖမ်းရုံနဲ့မဟုတ်ဘူးဒီဆရာဝန်တွေကအပြင်မှာထွက်ပြီးကုနေပါတယ်တကယ်တမ်းကအပြင်မှာထွက်ကုတယ်ဆိုတာအဲ့ဆရာဝန်တွေကအခမဲ့ကုတာနော်ပတ်စံနဲ့ကုတာမဟုတ်လူနာတွေဆေးကိုမလာနိုင်ဘူးအပြင်မှာဆေးကုပေးတယ်အဲ့လိုကုပေးနေတဲ့ဟာတွေကအခုကျတော့အပြင်မှာဆေးကမလိုက်ဖမ်းနေဆိုသူတို့ရောဘလို့လုပ်ပြီးဆက်ကုအောင်လဲနောက်တစ်ခါဒီ emergency ဌာနမှာလာပြီးတော့ကုရယ်ဆိုလို့ရှိရင်အဲ့ကုတဲ့ဆရာဝန် emergency ဌာနရဲ့အထွက်မှာလာပြီးဖမ်းနေတဲ့ခါကျတော့ ဒီ emergency ဌာနမှာလာပြီးကုပေးနေဆရာဝန်ကဘယ်လိုလုပ်ပြီးတော့ဆေးကုဖို့ဖြစ်တော့ဆိုတော့ဒီကျမကြီးရန်တရာရက်သွားတယ်ဆိုတော့သူတို့အဲ့လိုလုပ်လိုက်ခြင်းအပြင်ပူပြီးတော့ငကောကအခုဘာပဲပြောစီတယ်ဆိုပေမဲ့ဒူနာအတွက်ဆိုပြီးလာလုပ်နေတယ်ဆရာဝန်တွေပါစီယုံလာလို့မရအောင်လုပ်လိုက်တယ်လို့ဖြစ်သွားတယ်ဆရာဝန်တွေအားလုံးဟာဝန်ရမ်းပြီးလို့နေရတာပေါ့နော်စီတယ်ကပူဆိုးသွားဖို့ပဲရှိရလို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်